တရုတ်အထူးကိုယ်စားလှယ်နေပြည်တော်ကိုရောက်ရှိနေပြီးတော့စစ်ကောင်စီအကြီးအကဲနဲ့နေဆက်ဒေသတည်ငြိမ်ရေးဆွေးနွေးနေတဲ့နေ့မှာပဲတရုတ်မြန်မာနေဆက်မူဆယ်ဘက်မှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်အဲ့ဒီတိုက်ပွဲကတော့မူဆယ်မြို့ကိုဝေ့ရထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေကစစ်ကောင်စီတပ်ကိုလက်နက်ချဖို့ကမ်းလှမ်းကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာတိုက်ပွဲဖြစ်ပွားတာလို့လည်းပြောပါတယ်။လက်ရှိစီးရီးတင်းမာမှုတွေမြင့်တက်နေတဲ့ရှမ်းမြောက်ဒေသမူဆယ်နဲ့လာရှိုးဘက်ကစီးရီးနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ကြပေးထားပါတယ်
။ရှမ်းမြောက်ဒေသအရင်နဲ့ပတ်သက်ပြီး6ကြိမ်မြောက်ကျင်းပမဲ့ဟိုက်ကင်ဆွေးနွေးပွဲကိုစစ်ကောင်စီဘက်ကညှင်းပယ်လိုက်တဲ့နောက်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာတင်ရှိကျွန်းဟာမနေ့ဩဂုတ်လ10ရက်နေ့ကနေပြည်တော်ကိုရောက်ရှိလာခဲ့တာပါ။မစ္စတာတင်ရှိကျွင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမြောင်းလိုင်နဲ့တွေ့ဆုံပြီးနေဆက်ဒေသတည်ငြိမ်ရေးအွန်လိုင်းငွေလိမ်ကိုင်းတရားမဝင်လုပ်ငန်းနေနည်းရေးနဲ့လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုစတာတွေဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ဒီဆွေးနွေးပွဲကျင်းပတဲ့နေ့ညနေပိုင်းမှာတော့မူဆယ်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဆယ်မြို့ကတူဦးက VOA ကိုပြောပါတယ်
။ဒီမှာမင်းတို့ကတော့ဆန်းကဆန်းကြည့်ကြပြီးဒီကတော့မှုကြောင့်လေတမှုတော့ပေါ့မမိုင်မမိုင်ကြွားရအပေါ်ပေါ့နော်အပြင်တိုင်ပေါ်ပေါ်လို့မရှိနေတော့ဖယ်နေတော့လည်းမပေါ်ပါဘူးနော်လည်းနေနေတော့ဒီကစားပါလားအချို့ကျတော့မကြောက်ကြဘူးဘာဖြစ်လို့ဒီကဒီကတော့မိကတည်းကရှိတော့လေဒီကတော့မကြောက်ကြဘူးဖြစ်တော့ဖြစ်တယ်ဒီကတော့မဟုတ်ဘူးတော့လေဘလို့တော့ကြောက်တယ်မိကမှမျက်တော့ကြောက်တယ
်ရှိရနေညကဖြစ်ပွားတဲ့တိုက်ပွဲဟာညီနောင်မဟာမိတ်တပ်ဖွဲ့တွေကမြို့ကိုအထိမနာစေဖို့အတွက်လက်ရှိမူဆယ်မှာရှိနေတဲ့အရှင်းမြောက်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုကိုလက်နက်ချဖို့အကြောင်းကြားထားပြီးနောက်ဖြစ်ပွားလာတာလို့လည်းပြောပါတယ်။လောလောဆယ်တော့စစ်ကောင်စီရဲ့စစ်တိုင်းမှုဘက်ကအကြောင်းပြန်တာမရှိသေးကြောင်းနဲ့ဒေသခံပြည်သူအတော်များများကတော့မူဆယ်မြို့ကနေတိမ်းရှောင်တာတွေရှိနေတယ်လို့လည်းမူဆယ်မြို့ကဆက်ပြောပါတယ်။
ဒီလိုဖြစ်နေတယ်တင်းကြပါတော့အောင်ကြီးကအဲ့မှာလောက်နေတယ်ဒီမှာမျိုးချင်းဆံတွေတင်းနေရှိတယ်အခြေအနေတစ်ခုကိုပြီးထားတယ်လို့ပြောရတယ်နော်ဒီမျိုးစားတဲ့အခြေအနေတစ်ခုကိုပြီးထားတယ်လေနံချာဝီကနေဒီကိစ္စကိုဆက်နေတယ်ကြိုးရတယ်နော်ဒီကောင်ကဒီလိုရတယ်ဆက်ပြီးဆုံးရတယ်ဒီလိုမျိုးလည်းဆုံးရတယ်ဒီမျိုးကဒီမျိုးမျိုးဒီမျိုးအင်ဂျင်နီယာအဖွဲ့အစည်းတွေဒီမျိုးကိုအဆင်ပြေလို့ဒီလိုရချောင်းတင်ရဘူးဒီမျိုးကဒီကနေ့မှာဒီနေ့ဒီကနေ့ကဒီနေ့ကအများကြီးတော့ပြောပြလို့မရချင်ဘူးဒီကနေ့ကိုမှပြောဒီကနေ့လေးကျမ်းတော့ဒီလိုပြောရအောင်
ရှမ်းမြောက်ဒေသမှာ2023ခုနှစ်ကစတင်ခဲ့တဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့2029စစ်ချင်းရေးမှာမြို့အတော်များများကိုစစ်ကောင်စီဘက်ကလက်လွတ်လိုက်ရတာဖြစ်ပါတယ်မူဆယ်မြို့ဝန်းကျင်ကနန်းခမ်းမြို့105မိုင်ကုံသွယ်ရေးဆောင်ပန်ဆိုင်ကျူကုန်းနဲ့ကုတ်ခိုင်စတဲ့မြို့တွေကိုညီတော်မဟာမိတ်တပ်တွေကသိမ်းယူထားပြီးမူဆယ်မြို့ပဲကျန်တာလည်းဖြစ်ပါတယ်။ဒီလ3ရက်နေ့မှာလာရှိုးမြို့ကို MNDAA ကုတ်ကန့်နဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့ပြီးတဲ့နောက်ရှမ်းမြောက်ဒေသမှာမူဆယ်တီဘောနဲ့နန့်လန်မြို့တွေကစစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေတော့တာပါ။ဒီလဩဂုတ်လ9ရက်နေ့မှာတော့လာရှိုးမြို့ကို UWSA ဝတ်တပ်တွေထပ်မံရောက်ရှိလာကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။လာရှိုးမြို့တွေမှာကြံရှိနေသူတွေနဲ့အဆက်အသွယ်ရှိတဲ့စစ်ဆောင်မြို့ကန်တဦးကဝါတပ်ဖွဲ့တွေရောက်ရှိလာတာကြားသိကြောင်းနဲ့လာရှိုးမြို့ကိုစစ်ကောင်စီကလေကြောင်းကမတိုက်ခိုက်စေဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းပြောပါတယ်
။ဟုတ်တယ်လေသူတို့ထောက်ဝင်နေကြ။အင်းအားကားအစီးရေစီးကြလို့ထောက်ဝင်လာတယ်လို့ပြောတယ်။ဒီမြို့ကိုလာရှိုးမြို့ကအားစီးတဲ့အချိန်မှာသူကလည်းပြောတယ်အပေါ်ကနေလေနဲ့မပြောင်းပါဒီတော့မှလည်းသူကပြောမှာပဲလေဒီဆက်ဆက်ဆက်ပဲလေဒီပြောမှာပဲလေငါတို့ဝင်လာမယ်ငါတို့လာဖိနေငါတို့လာနေမယ်အဲ့အဲ့လိုမျိုးပေါ့ကွာဒီလိုပုံစံပေါ့
တခြားစစ်ဆောင်လာရှိုးမြို့ကတူကလည်းလာရှိုးမြို့ကိုဝါတပ်ဖွဲ့ကထိမ့်သိမ်းသွားမယ်လို့ကြားရကြောင်းနဲ့ MNDAA ကထိမ့်ချုပ်ထားပေမဲ့အုတ်ချုပ်ရေးနဲ့ရှင်းလင်းရေးကိစ္စတွေကိုဆောင်ရွက်နေစေဖြစ်ကြောင်းပြောပါတယ
်ဒေသခံတွေကသုံးသတာတော့ဝါပဲပြန်လာရှိုးထိမ့်မယ်ထင်တယ်ပဲအဲ့ဒါကြောင့်ဒါနဲ့ဟိုဘက်ကလည်းသူဒေသတဲ့ဘာညာမျိုးတွေလုံနေဒါနဲ့ကျွန်တော်သိရလောက်တွေသွားတဲ့လူတွေကဒီနေ့ချင်းတွေမှာပြောရတော့ညနေမှာကြာအလောက်ကြီးတို့ကတိတ်မရှိဘူးပေါ့ချိုးနေရကြာလဲဒီကွက်90အဖက်တွေကြာတော့မိုင်းမရှင်းရသေးဘူးပေါ့မိုင်းမရှင်းရသေးတန့်ရှင်းမလုပ်ရသေးဆိုတော့အလောင်းတွေကလည်းအများကြီးရှိရပေါ့နော်အဲ့လိုမျိုးတော့သူရှင်းလင်းမလုပ်နိုင်သေးဘူးအဲ့လိုပဲပြောရတ
ယ် UWSA ဝတ်တပ်တွေလာရှိုးမြို့ကိုထပ်မံဝင်ရောက်လာတာနဲ့ပတ်သက်ပြီးလာရှိုးဆက်ဆံရေးယုံတာဝန်ကဥညိရန်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိသေးပါဘူးရှမ်းပြည်နယ်ဝါကိုပိုင်အုတ်ချုပ်ခွင်ရတိုင်းနဲ့အစိုးရရုံးဆိုင်ရာဟိုပန်မြို့ကိုဒီနေ့ဇန်နဝါရီလ5ရက်နေ့မှာ MNDAA အဖွဲ့တွေတင်ယူပြီးနောက်မှာဟိုပန်နဲ့ပန်လုံမြို့ကို UWSA Water Puritan, Lepian Pay at the Shigabare. Because as Lena Sayanigaro, Townachi, Water Puriha, Tanyam Yugo, Yoshi Labi, Shamio Data, Simide Makusa on Suga, Tencho Cabare. Zulana Nasakoniani, Lasho Taipu, Pintanijima, Lasho Mugo, Pramaji, Winyo Lagabare, Ailo Winyo Laraha, Lasho Muma, Shire, Water Puet by Comunine, Sayoni, Pawin, Wasasan Ye Yunga, Midazuri, Lunjong Ye to Pichau, Pitipaka Pinere, Bet Dizine, Ninan Pima, Winyo Lara Pichau, the Din Topian Gabarekna.